ဒေါ်ဆန်းစုကြည်ကလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းချမှတ်ပေးခဲ့တဲ့ဒီမိုကရေစီနဲ့ပြည်သူလူထုအကြောင်းနိုင်ငံသားတိုင်းနိုင်ငံရေးကိုနားလည်ထားတဲ့အကြောင်းတွေအဓိကထားပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီခီးဟာရှေ့ကျလွန်ပြီးဒီပြည်သူတွေနဲ့ဒီမိုကရေစီရပါမလားလို့စိုးရိမ်ပူပန်မှုတွေရှိနေကြရမှာမြန်မာပြည်သူလူထုဟာဒီမိုကရေစီနဲ့မထိုက်တန်ဘူးလို့နှစ်ပေါင်း30ကျော်ပြောဆိုမှုတွေရှိနေတယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်။ဒီမိုကရေစီစနစ်ကိုမကျင့်သုံးကျင်ကြတဲ့သူတွေကသာဒီလိုပြောကြတာဖြစ်ပြီးဒီမိုကရေစီကိုအမှန်တကယ်လိုလားပြည်သူလူထုကိုအခွင့်အရေးပေးဖို့လိုအပ်ပြီးပြည်သူကအဲ့ဒီအခွင့်အရေးကိုအလွဲသုံးစားမလုပ်ဖို့လိုအပ်တယ်လို့ပြောပါတယ
်။မကြာခဏကျွန်မအနှစ်20ကျော်30အတွင်းမှာကြားခဲ့ရပါတယ်။ဗမာပြည်သူလူထုဟာဒီမိုကရေစီနဲ့မတန်သေးဘူးတဲ့။အဲ့လိုစကားပြောတဲ့လူတွေရှိပါတယ်။အဲ့လိုပြောတဲ့လူတွေကတော့ဒီမိုကရေစီမပေးချင်တဲ့လူတွေပေါ့။အဲ့တော့ကျွန်တော်တို့နိုင်ငံမှာဒီမိုကရေစီဖွံ့ဖြိုးဖို့ဆိုလို့ရှိရင်ပြည်သူလူထုကိုဒီမိုကရေစီအခွင့်အရေးတွေပေးဖို့လိုတယ်။တနည်းအားဖြင့်ဆိုလို့ရှိရင်ပြည်သူလူထုကိုယုံကြည်ရမယ်။အဲ့ဒီလိုပေးတဲ့အခါကျရင်လေဒီအခွင့်အရေးတွေကိုအလွဲသုံးစားမလုပ်ဖို့ဟာပြည်သူတွေရဲ့တာဝန်ဖြစ်ပါတယ
်။ဒါအပြင်နိုင်ငံတကာနိုင်ငံမှာခေါင်းဆောင်ကောင်းရှိဖို့လိုအပ်ပြီးခေါင်းဆောင်တွေဟာရိုးသားဖို့ဖြောင့်မတ်ဖို့နဲ့စီးစိမ်ဥစ္စာမမတ်မောဖို့ပြည်သူကိုမလှည့်ပြားဖို့လိုအပ်တယ်လို့ပြောပါတယ်။ဒီလိုခေါင်းဆောင်တွေဖြစ်လာဖို့အတွက်ပြည်သူလူထုကထိန်းချုပ်ပေးဖို့လိုအပ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။
ကျေးဇူးတော်ကြီးမယ်ဆိုလို့ရှိရင်ဖြောင်းမဖို့ရိုးသားဖို့စီးစိမ်ဥစ္စာမမက်မောဖို့ပြည်သူကိုမလှည့်ပြားဖို့ဆိုတာဒီလောက်ခက်ခဲတဲ့ကိစ္စတွေမဟုတ်ပါဘူး။သို့တော်ညာလဲလူများရဲ့သဘာဝအရာအာနာဝအင်တာမလိုချင်ကြတဲ့အခါကြလို့ရှိရင်ယာဒူးကိုအင်တာမမက်မောလာတဲ့အခါကြရင်ဒီလိုရိုးရိုးသားသားဖြောင်းဖြောင်းမမနေဖို့ကိုတောင်မှမေ့သွားကြပါလေ။အဲ့တော့မမေ့အောင်လုပ်ဖို့ကပြည်သူလူထုရဲ့တာဝန်ပဲ။ပြည်သူကအမြဲပဲသတိပေးနေရမယ်။ငါတို့ဟာဘယ်လိုခေါင်းဆောင်မှုကိုလိုနေလိုချင်တယ်လဲ။ဘယ်လိုခေါင်းဆောင်မှုကိုလက်ခံမလဲဆိုတာကိုပြည်သူကနေပြီးတော့အမြဲပဲသတိပေးနေဖို့လိုပါတယ်။
ဒေါက်ဆန်းစုကြည်ကတာယာဝါပြောတဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့အတွက်နိုင်ငံသားတိုင်းအရေးချင်းပြေးဝတဲ့ပြည်သူလူထုဖြစ်လာဖို့လိုအပ်တယ်လို့ဆိုပါတယ်။တိုးတက်တဲ့နိုင်ငံဖြစ်လာဖို့ဘယ်အဖွဲ့အစည်းကမှလုံဆောင်နိုင်မှာမဟုတ်ဘဲပြည်သူလူထုကသာလုံဆောင်ရမှာဖြစ်တယ်လို့ပြောပါတယ်။ဒီလိုဖြစ်လာဖို့အတွက်နိုင်ငံသားတိုင်းဟာနိုင်ငံရေးကိုနားလည်ဖို့လိုအပ်ကြောင်းအခုလိုပြောပါတယ်
။ကျွန်တော်တို့ဆိုရင်တချို့ကခဏခဏပြောတယ်ပြည်သူတွေကကျွန်တော်ကတော့နိုင်ငံရေးနားမလဲဘူး။ကျွန်မကတော့နိုင်ငံရေးနားမလဲဘူး။ဆိုတော့နိုင်ငံရေးသမားတွေကပဲနိုင်ငံရေးနားလဲရမလို့လို့ဖြစ်နေတယ်။တကယ်ပြဿနာနိုင်ငံရေးနားမလဲဘဲနဲ့နိုင်ငံရေးလုံနေတဲ့လူတွေကြောင့်သာပြဿနာဖြစ်တာပါ။နားမလဲပါဘူးလို့ရိုးရိုးသားသားပြောတဲ့ပြည်သူဟာပြဿနာမဟုတ်ပါဘူး။ကိုကိုကိုနိုင်ငံရေးနားမလဲဘူးလို့ထင်လို့ရှိရင်နားလဲအောင်လုပ်ရမယ်။စူးစမ်းရမယ်။
ဒီမိုကရေစီဟာလွတ်လပ်မှုနဲ့လုံခြုံမှုကိုချိန်ခွင်ရှာအစွန်းနှစ်ဖက်မထွက်စေတဲ့စနစ်ဖြစ်ပြီးဒီမိုကရေစီကိုလိုလားတဲ့ပြည်သူလူထုအားလုံးဟာညီညွတ်မှုရှိရမယ်လို့မင်ကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒီနေ့လူထုဟောပြောပွဲကိုဘကိုးတိုင်းဒေသကြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးစီးကျင်းပခဲ့တာဖြစ်ပြီးအဖွဲ့ချုပ်နာယကဦးတင်ဦးကအဖွင့်မှားစကားပြောကြားခဲ့ပါတယ်။လူထုဟောပြောပွဲကိုဘကိုးတိုင်းဒေသကြီးကဒေသခံပြည်သူတွေနဲ့ NLD ပါတီဝင်1000ကျော်ကတက်ရောက်ခဲ့တယ်လို့သိရပါတယ်ရှင်။